Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ21ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အန်ဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မွေးပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနေ့ခင်ဗျာခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုင်းပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ဇင်ဘာဝေသမ္မတမူဂါဘေဟာတတ်မှတ်ထားတဲ့အချိန်ကျော်သွားတဲ့အထိရာထူးကနှုတ်ထွက်ပေးခြင်းမရှိသေးပါဘူး။မြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်လုပ်ငန်းတွေလုပ်ဆောင်နေတဲ့နိုင်ငံဖြစ်ပြန်လဲတတ်မှတ်ဖို့သမ္မတထရန့်အစိုးရကစီစဉ်နေပါတယ်။နေပြည်တော်မှာအာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဒုတိယနဲ့နောက်ဆုံးနှစ်ဆွေးနွေးပွဲတွေဒီကနေ့ကျင်းပဖို့ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါ်အောင်ဆန်းစုဒေါ်လလတန်းနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြမယ်အထက်မှာဆိုရင်တော့
illegal immigration, spread of terrorism and violent extremism, disharmony and even the
နေပြည်တော်မှာနှစ်ရက်ကြာကျင်းပနေတဲ့73ရက်မြောက် ASEAN အစည်းအဝေးအဖွဲ့ဝင်ကဒေါအောင်ဆန်းစုကြည်ပြောကြားတော်တာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒါ့အပြင်ထွက်ပြေးရိုဟင်ဂျာ6သိန်းကျော်နေရပြန်ပို့ဖို့ရည်ကိစ္စဟာခက်ခဲမှဖြစ်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR မဟာမင်းကြီးကပြောဆိုလိုက်တဲ့အကြောင်းတတိယကြိမ်မြောက်27ရာစုပင်လုံညီလာခံခေါ်ဖို့အတွက်ကြိုတင်ပြင်ဆင်မှုအခြေအနေမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားတွေလူကုန်ကူးမှုမှာအဓိကလိုရှိနေတဲ့ထိုင်းလူမျိုးကိုပင်လယ်ပြင်မှာဖမ်းဆီးလိုက်တဲ့အကြောင်းစာရီကြားကြရမှာပါအပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါ်လာလာတန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
စင်မပွင့်နိုင်ငံကိုနေပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘေးဟာတင်းတင်းလာနေမွန်းတဲ့ချိန်မှာရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုချက်နဲ့အဲဒီလိုမနှုတ်ထွက်ရင်တရားစွဲခံရမယ်ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွယ်ပြုလိုက်ပါတယ်။သူ့အနေနဲ့ရာထူးကနှုတ်ထွက်ပေးမှာမဟုတ်ဘူးဆိုတာကိုလည်းတင်းတင်းငွေနေကတိုင်းပြည်ကိုရုပ်မြင့်တန်ကြားကတစဉ်ပြောကြားတဲ့မင်းငွန်းထဲမှာမူဂါဘေးကရှင်းလင်းစွာပြောကြားခဲ့ပါတယ်။မူဂါဘေးရဲ့38နှစ်ကြာတဲ့ဦးစံပိုင်းအုပ်ချုပ်မှုတွေအဆုံးသတ်တော့မလားဆိုတဲ့မျှော်လင့်ချက်နဲ့အောင်ပွဲခံကြဖို့အတွက်တန်ပေါင်းများစွာသောပြည်သူတွေဟာတင်းတင်းငွေနေကရေဒီယိုနဲ့ရုပ်မြင့်တန်ကြားတွေကနေသူ့မင်းငွန်းကိုနားထောင်ခဲ့ကြတာပါ။ဒါပေမဲ့ရှစ်လအတွင်းကျင်းပမဲ့လက်ရှိအာဏာရဇာနု PF ပါတီညီလာခံကိုသူ့အနေနဲ့တပါပတိအဖြစ်ဆောင်ရွက်သွားမယ်လို့ပြောဆိုမှုကိုကြားလိုက်ရတဲ့အချိန်မှာတော့ပြည်သူအများစုဟာစိတ်ပြည့်ခဲ့ကြပြီးတချို့ဆိုမျက်ရည်တောင်ကျတဲ့အထိဖြစ်ခဲ့တယ်လို့ဆိုပါတယ်သူ့အနေနဲ့ယာရုကနှုတ်ထွက်ပေးမယ့်အကြောင်းထက်သွင်းပြောဆိုခဲ့ခြင်းမရှိသလိုတိုင်းပြည်ရဲ့နိုင်ငံရေးအကျပ်တဲတွေကြောင့်စစ်တပ်ကအာဏာသိမ်းပြီးဂျားဝင်ဆောင်ရွက်လိုက်ရတဲ့ကိစ္စအပေါ်အလေးနက်ထားတဲ့ပုံလည်းမပြခဲ့ပါဘူးတင်းနှင်းကလေးနေနေလေကပြုလုပ်တဲ့ဇာနု PF ပါတီရဲ့ဆွေးနွေးပွဲကနေသူပူးတွဲတည်ထောင်ခဲ့တဲ့ပါတီအကြီးအကဲအဖြစ်ကထုတ်ပြလက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးသူရာထူးကဖယ်ရှားလိုက်တဲ့ဒုသမ္မတဟောင်းအမဆန်မန္နာဂါဝါကိုပါတီအကြီးအကဲအသစ်အဖြစ်အစားထိုးတာဝန်ပေးလိုက်ကြပါတယ
်အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံအဖြစ်မြောက်ကိုရီးယားကိုအမေရိကန်ပြည်ထောင်စုကပြန်လည်တတ်မှတ်ဖို့ပြင်ဆင်နေပြီးဒီရေယူဆောင်ရွက်မှုရအာနာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနှင့်တန်တမာရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်နှစ်တွေကတည်းကဒီလိုလှုပ်ဆောင်တဲ့အကြောင်းပြုံရအစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းညှိနှိုင်းနေကအင်ဗီရောမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုအကြမ်းဖက်မှုထောက်ခံအားပေးတဲ့နိုင်ငံတွေစီးနေမှာအမေရိကန်ဘန်ဒါရီဌာနကဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်ကြေညာဖို့ရှိပါတယ်။အမေရိကန်နေနဲ့တန်တမာရေးရဖြေရှာနိုင်ဖို့မျှော်လင့်ထားစေရှိပေမဲ့မြောက်ကိုရီးယားကနောက်မဆုတ်ရင်ဆက်လက်ဖိအားပေးသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Rex Tillerson ကသတင်းတောက်တွေကိုပြောခဲ့ပါတယ်။လက်ရှိမှာအဲ့ဒီနိုင်ငံတွေစီးနေမှာအီရန်၊ဆီးရီးယားနဲ့ဆူဒန်တို့ကိုထည့်သွင်းထားပါတယ်။ကနဦးကအမေရိကန်ကမြောက်ကိုရီးယားကို1988ခုကအဲ့ဒီစီးနက်မှာထည့်သွင်းခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားထောက်လိုင်းရေးတွေကတောင်ကိုရီးယားခီးတဲ့တင်လေရင်ကိုဘုံခွက်ခဲ့လို့လူ115ဦးသေဆုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့နျူကလ িয়ার နဲ့ဖျက်သိမ်းရေးသဘောတူညီမှုရဲ့စံတွေကိုလိုက်နာခဲ့တဲ့အတွက်2008ခုကမြောက်ကိုရီးယားကိုအဲ့ဒီစီးကနေအမေရိကန်ကဖယ်ရှားပေးခဲ့တာဖြစ်ပါတယ်။
တောင်အတ္တလန္တိတ်သမုဒ္ဒရာအတွင်းပြီးခဲ့တဲ့သတင်းပတ်ကတည်းကပျောက်ဆုံးနေတဲ့အာဂျင်တီးနားရင်ကုန်သင်္ဘောကိုရှာဖွေနေတဲ့နိုင်ငံတကာရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်နေကြောင်းအာဂျင်တီးနားရေတပ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ဗုဒ္ဓဦးနေကတည်းကပျောက်ဆုံးနေတဲ့ရင်ကုန်သင်္ဘောအာရာဆန်ဟွမ်းကိုအနည်းဆုံးနိုင်ငံပေါင်း9နိုင်ငံကသင်္ဘောတွေလေယာဉ်တွေနဲ့ရှာဖွေမှုတွေကိုတုံးစတိုးမြှင့်ဆောင်ရွက်နေကြောင်းအာဂျင်တီးနားရေတပ်ပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။အဲ့ဒီရင်ကုန်သင်္ဘောဟာအမည်မဖော်နိုင်တဲ့စစ်ချုပ်ရေးမှုဖြစ်နေတဲ့အကြောင်း ရင်ကုန်တင်မောနဲ့နောက်ဆုံးရရှိတဲ့ဆက်သွယ်မှုမှာပြောဆိုထားတာကြောင့်ဘွီနိုအဲရစ်မြို့ရဲ့တောင်ဘက်ကီလိုမီတာ400လောက်ဝေးလာတဲ့မာဒယ်ပလာတာကိုသွားဖို့ညွှန်ကြားချက်ပေးခဲ့ကြောင်းလဲပြောခွင့်ရပုဂ္ဂိုလ်ကထုတ်ဖော်ပြောဆိုပါရယ်ဒီတော့တွင်စနေနေ့ကအချက်ပေးမှုခုနှစ်ခုရရှိခဲ့တာဟာအရင်ကထင်ထားသလိုရင်ကုန်တင်မောကအရေးပေါ်အကူအညီတောင်းခံခြင်းမဟုတ်ကြောင်းအာဂျင်တီးနားရေတပ်ကပြောပါရယ
်ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ရဲ့ခရစ်စတန်ဒီမိုကရက်ပါတီနဲ့ပါတီငယ်200တူကြားညွန်ပေါင်းစုရဖွဲ့မှုဆွေးနွေးမှုတွေပြတ်သွန်းခဲ့ပြီးတဲ့နောက်ဂျာမနီဟာနိုင်ငံရေးအကျအတည်းကြီးနဲ့ရင်ဆိုင်နေရပါတယ်။စက်တင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်မရလိုက်တဲ့အတွက်ညွန်ပေါင်းစုရဖွဲ့မှုပါဝင်ကျင်ထိန်းသိမ်းရေးလှူလာတဲ့ The Greens Party နဲ့စီးပွားရေးလှူလာတဲ့ FDP Free Democrats Party ငယ်နှစ်ခုတို့နဲ့ဆွေးနွေးခဲ့တာဒီလနေ့ကမအောင်မြင်ခဲ့တဲ့အတွက်စနေနေ့ကြာဥရောပမှာအင်အားအကြီးဆုံးနိုင်ငံရေးခေါင်းဆောင်ဖြစ်ခဲ့တဲ့အန်ဂယ်လာ မာကယ်ရဲ့နိုင်ငံရေးစွန့်အင်ဟာကြာဆင်းမှုပြုလာပြီးလို့ရှုမြင်လာကြတာဖြစ်ပါတယ်။ညွန်ပေါင်းစုရဖွဲ့စည်းဖို့အလားလာမရှိတော့တဲ့အတွက်နောက်ထပ်ရွေးကောက်ပွဲကျင်းပရမှာဖြစ်တဲ့အကြောင်းရင်ဆိုင်ရဖို့ရှိပါတယ်။တလကြောကြာအခြေတင်စစ်ဆန်ညှိနှိုင်းမှုတွေပြီး FDP ပါတီခေါင်းဆောင်ခရစ်စတန်လန်ဒန်ကမာကယ်ရှိယူးစ်ဝဲ CDU ပါတီရဲ့နဲ့ The Greens Party တို့နဲ့အစိုးရဖွဲ့ဖို့ယုံကြည်မှုတည်ဆောက်လို့မရနိုင်ဘူးဆိုပြီးတင်းလာနေကဆွေးနွေးပွဲကနေထထွက်ခဲ့တာဖြစ်ပါတယ် FDP ပါတီရဲ့ဆုံးဖြတ်ချက်တွေဝင်းနေကြောင်းပြောကြပြီးမက်ကာကဂျာမနီကိုလက်ရှိပြည်ပက္ခကနေယုံထွက်နိုင်အောင်ဝင်ကြီးချုပ်ဦးအနေနဲ့သူ့အနေနဲ့တာနိုင်ဆုံးကြိုးပမ်းသွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်နိုင်ငံရေးပြည်ပက္ခကသတင်းကြောင်ယူရိုငွေချေးဂျာမနီ stock စီအညွန်ကင်းစီးကျခဲ့ပြီးတဲ့နောက်ပိုင်းမှာတော့ပုံမှန်ပြန်တက်ခဲ့ပါတယ်
UAE ဘဝိကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကအရှင်အဖြစ်နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့73ကြိမ်မြောက်ဆွေးနွေးပွဲဒုတိယနဲ့နောက်ဆုံးနေ့ကိုဒီကနေ့နေပြည်တော်မှာပြုလုပ်မှာဖြစ်ပါတယ်မနေ့ကကျင်းပတဲ့ပထမနေ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသဘာဝတူအဖြစ်ဆောင်ရွက်ခဲ့ပြီးဒီကနေ့ကမ္ဘာမှာမတည်ငြိမ်မရေရာမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကမ္ဘာတဝန်းဖြစ်နေတဲ့ပြည်ပခန့်တွေကြောင့်ငြင်းချမ်းမှုတွေအရေးပေါ်ကိစ္စတွေဖြစ်ပေါ်နေတဲ့အကြောင်းတရားမဝင်ရွှေ့ပြောင်းနေထိုင်မှုအကြမ်းဖက်ဝါဒနဲ့အစွန်းရောက်အကြမ်းဖက်မှုတွေပြန့်နှံ့နေတဲ့အကြောင်းလူမှုအတိုင်းဝိုင်းကြားသဘောထားကွဲလွဲမှုတွေရှိနေတဲ့အပြင်နျူကလ িয়ার ချင်းချောက်မှုအန္တရာယ်ပါရှိနေကြောင်းပဋိပက္ခမတည်ငြိမ်မှုတွေရှိနေတဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံအတော်များများမှာပုံမျိုးတုတ်တက်ရေးအတွက်ရေရှည်အရေးမဲကြီးရှိနေတဲ့အကြောင်းညှိနှိုင်းမှုမရှိပဲရေရှည်ခိုင်မာတဲ့တုတ်တက်မှုနဲ့တာယာဝါပြောမှုတို့မရနိုင်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းတွေကိုစတင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားအပြန်အလှန်သဘောတူညီချက်တခုရနိုင်ရေးမြန်မာဆန်ဆန်လှုပ်ဆောင်နေတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကထပ်သွင်းပြောကြားခဲ့ပါတယ်အခုကျင်းပနေတဲ့အိဆမ်နိုင်ငံသားရေးဝန်ကြီးအဆင့်ဆွေးနွေးပွဲရဲ့ဆောင်ပုဒ်ကတော့ငင်းချမ်းရေးနဲ့ရေရှည်ဖွံ့ဖြိုးရေးအတွက်ဆက်ဆံရေးခိုင်မြဲစေရေးဆိုတဲ့ဆောင်ပုဒ်နဲ့ကျင်းပနေတာဖြစ်ပါတယ်ဒီအာဆမ်နိုင်ငံရဲ့ဝန်ကြီးများအဆင့်ဆွေးဥပွဲက၈နှစ်ဘယ်လ်ဂျီယံနိုင်ငံမှာကျင်းပမဲ့အာဆမ်ထိပ်သီးဆွေးဥပွဲအကျိုးနိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးဥပွဲလည်းဖြစ်ပါတယ်
။အိန္ဒိယနဲ့မြန်မာစစ်တပ်ကြားပထမဦးဆုံးချိန်ပူးတွဲဆေးလေ့ကျင့်မှုကိုအရှေ့မြောက်ပိုင်းရှိမဂါလီယာပြည်နယ်အမ်ရောမှာနိုဝင်ဘာလ20ရက်တင်းလာနေ့ကစတင်ကျင်းပခဲ့ပါတယ်။စုစုပေါင်းမြန်မာစစ်တပ်ဘက်ကအရာရှိ15ဦးနဲ့အိန္ဒိယစစ်တပ်ဘက်ကအရာရှိ16ဦးတို့ပါဝင်တဲ့6ရက်ကြာ2017 Impact ကို2019အိန္ဒိယမြန်မာနှစ်နိုင်ငံစီးရေးလေ့ကျင့်မှုဟာဒီသတင်းပါစနေနေ့အထိကြာမြင့်မှာဖြစ်ပါတယ်။ဒီစီးရေးလေ့ကျင့်မှုရဲ့အဓိကရည်ရွယ်ချက်ကတော့အမ်ကိုခေါ်ကုလသမဂ္ဂငင်းချမ်းရေးထိန်းလုပ်ငန်းစဉ်တွေမှာမြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့ပါဝင်နိုင်ရေးအတွက်လေ့ကျင့်တင်ဒန်းပေးခြင်းဖြစ်ပါတယ်။ဒီ Impact စီးရေးလေ့ကျင့်မှုဟာကုလသမဂ္ဂငင်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေအနေနဲ့လိုက်နာရမယ့်ဤဗျူဟာတွေကြံ့ကြွင်မှုတွေနဲ့ရင်းနှီးမှုရှိစေဖို့လေ့ကျင့်တင်တန်းပေးခြင်းပဲဖြစ်ပါတယ်။မက္ကလယာပြည်နယ်ရဲ့ရှီလုံမြို့တော်နှင့်15မိုင်အကွာရှိအမ်ရွန်စစ်တပ်နယ်မြေရှိပူတွဲစည်းလေ့ကျင့်စခန်းတင်မှာတပ်မှုဗိုလ်ချုပ် PS ဘောကဖွင့်ပွဲအခမ်းအနားမှာအိန္ဒိယအနေနဲ့ငင်းချမ်းရေးထိန်းတပ်လုပ်ငန်းစဉ်မှာအဓိကပါဝင်ခဲ့တဲ့နိုင်ငံဖြစ်သလိုအတွေ့အကြုံလေးရင့်ကျက်ပြီးနိုင်ငံအကျိုးရှိစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်မြန်မာစစ်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်သူ Bomuji on Jo Tongale, the Batma Usong Jin Jimbari, Hanang Budwe Sili Jimugani, Mima Sitaga, a Jo Kanza Yali, Melu, Mjolinde, Jang Pyoge Bari, Indiane, Bangladesh, Nanga Sitaja, Lindabaja, Sampri Diko, Budwe Sili Jimuguro, November La, Setia Niga, Jimba, Bizi Gebari.
American dollar, Tantia Kunase, Lasage de Muma, Pau and Patamune, Swejet, Patakere, Sure Susojane, Lotto Okatago, Indonesia Agri like Samu Tapia Agency, Pansi, Tintin like Bare, Setia Navantogo, Tinningun in Nama, Tintin's Kama, Tintin Tabi, Tugo, Sissimimimimut, Yaponese, Tintin Tamelu, Agri like Samu Tapia Y Commission, Pyongyaga Piovare, Lotto Okatagaro, Tuma, Amayan Lodam Shibulu, Nisu Tabane.
Direct from Washington.
ထက်တန်ရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်လိုက်တဲ့ဒေါ်လာတန်တို့ကြီးညာတွားကြကြတာဖြစ်ပါတယ်VOA ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့Facebook ကနားဆင်နိုင်တယ်လို့
ဥရောပသမဂ္ဂကောင်စီကနေတိုက်တွန်းလိုက်ပါတယ်နေပြည်တော်မှာကျင်းပတဲ့ဆက်သုံးချိန်မြောက်အာဆမ်အစည်းအဝေးကာလအတွင်အခုလိုတိုက်တွန်းခဲ့တာပါဒီကြောင့်အသေးစိတ်ကိုကြောက်အောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာနိုဝင်ဘာလ22ရက်နေ့ရက်ကြာကျင်းပနေတဲ့နေပြည်တော်ကအာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲရဲ့ပထမနေ့မှာပဲဥရောပသမဂ္ဂကောင်စီကရခိုင်ရေးနဲ့ပတ် ထားပါတယ်။ရခိုင်ပြည်နယ်အတွင်းကလူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာအင်တာမအရေးကြီးတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတော့မဲ့ဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုအလုံးကိုချက်ချင်းရပ်တန့်မှုခွဲခြားဆက်ဆံမှုမရှိတဲ့တရားဥပဒေစိုးမိုးရေးနဲ့အရက်ဖက်အုပ်ချုပ်မှုတွေကိုထူထောင်ဖို့ကိုလည်းဥရောပသမဂ္ဂဘက်ကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။ ASMR ဥရောပနိုင်ငံသားဝန်ကြီးများစီဝေးကိုမြန်မာနိုင်ငံကအင်ရှင်နိုင်ငံဖြစ်ကျင်းပနေတာဖြစ်ပြီးဖွင့်ပွဲနေ့အခမ်းအနားမှာပြောခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာအကြောင်းမပါဝင်ခဲ့ပေမဲ့တရားမဝင်ခြေချနေထိုင်မှုတွေနဲ့အကြမ်းဖက်ဝါဒပြန့်ပွားမှုတွေအကြောင်းပြောဆိုခဲ့ပါတယ
် Illegal immigration, spread of terrorism and violent extremism
တရားမဝင်ခြေချနေထိုင်မှုတွေအကြမ်းဖက်ဝါဒပြန့်ပွားမှုနဲ့အစိုးရအကြမ်းဖက်မှုတွေကလူအဖွဲ့အစည်းတွေမတည်ငြိမ်မှုတွေကိုဖြစ်စေတဲ့အပြင်နျူကလ িয়ার စစ်ပွဲအထိပါချင်းချောက်နေတာပါဒီပက္ခတွေဟာလူအဖွဲ့အစည်းနဲ့ငြိမ်းချမ်းရေးဝေးကွာအောင်ဖန်တီးနေပါတယ်စီးရဲမွေးတည်မှုနဲ့မဖုံဖြိုးမှုတွေကိုဖန်တီးနေပါတယ်လူတွေကြားနိုင်ငံတွေအကြားမှာတဦးနဲ့တဦးတနိုင်ငံနဲ့တနိုင်ငံဝေးကွာသွားအောင်ပဋိပက္ခတွေကတွန်းထုတ်နေတာပါ
ကလသမကနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးခွင့်ပြုရေးနဲ့ဒုက္ခသည်တွေကိုနေရက်ကိုလုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်အောင်လဲလှုပ်ဆောင်ပေးဖို့ EU ဥရောပသမဂ္ဂရဲ့ကြီးညာချက်ထဲမှာတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်ခဲ့သူတွေကသူတို့ရဲ့လုပ်ရက်တွေအတွက်တာဝန်ခံအောင်လှုပ်ဆောင်ရေးကိုလည်းအသေးစားလှုပ်ဆောင်မှုတိုက်တွန်းပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုကာရီနီကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်ရအောင်ဥရောပသမဂ္ဂဘက်ကထောက်ခံအားပေးသွားမယ်လို့နေတော့ကနေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် We encourage both Bangladesh and Myanmar to work bilaterally on this issue with the
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုရအောင်လှုံ့ဆော်ကြဖို့လည်း EU ဘက်ကစိုက်တုံးနေပါတယ်အချိန်ထဲမှာပဲ Kofi Annan အဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ Rohingya ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာသားမကဒေသတွင်းမှာရေရှည်ပြေးလည်ပေမဲ့ဖြည့်ရှင်းမှုရအောင်လှုံ့ဆော်ဖို့လည်းတိုက်တွန်းပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်ရေးဒုက္ခသည်တွေထွက်ပြေးနေတာတွေရပ်တန့်ရေးကိစ္စတွေကိုလှုံ့ဆော်ဖို့ဥရောပသမဂ္ဂဘက်ကတိုက်တွန်းတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ
်မြန်မာဒီမိုကရေစီရေးအတွက်ဥရောပသမဂ္ဂဘက်ကအခိုင်အမာဆက်ပြီးတော့ထောက်ခံနေတော့မယ်ဆိုတာကိုလည်းEU ဥရောပနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကဆိုပါတယ
် The European Union is firmly behind the democratic transition of Myanmar
ဥရောပသမဂ္ဂဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနောက်ကနေအခိုင်အမာအားပေးနေတာပါဒီမိုကရေစီအခုအပြောင်းဘလောက်ခက်ခဲဆိုတာကျမတို့နားလည်ပါတယ်မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံဖို့ဆိုတာလဲဥရောပသမဂ္ဂရဲ့မြန်မာပြည်နဲ့ဆိုင်တဲ့အဓိကရည်ရွယ်ချက်တစ်ခုပါ
ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားအပြန်အလှန်သဘောတူညီချက်တစ်ခုရနိုင်ရေးမြန်မြန်ဆန်ဆန်လှုပ်ဆောင်နေပါတယ်လို့နေပြည်တော်မှာကျင်းပနေတဲ့ ASEAN အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့တာကြောင့်ဒီချက်ကို EU ဥရောပသမဂ္ဂအနေနဲ့ကြိုဆိုတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်။ကိုကျော်အောင်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်အရေးဝဲဆက်ရအောင်ပါ။ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ရိုဝညာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စကတိတ်ကိုခက်ခဲမှမှန်ပေမဲ့မဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။ဒီတော့တွင်ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်အရေးတွက်ဟာအခုချိန်မှာ632,000ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူ UNOCHA ကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်။
ဒုက္ခသည်တွေပြန်ပို့ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားသဘောတူညီချက်ရလို့နေပါဖြစ်နေပြီဆိုတဲ့ပြောဆိုမှုတွေထွက်နေတဲ့အချိန်မှာပဲဒုက္ခသည်တွေနေရာပြန်ရေးနဲ့ဆိုင်တဲ့သူ့ရဲ့သဘောထားတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ
် My short reply would be very very difficult but not unfeasible and what is needed most is political will
ဒုက္ခသည်တွေနေရာပြန်ပို့ရေးနဲ့ဆိုင်တဲ့ကိစ္စအတွက်ကျွန်တော်ရဲ့အတူတူတုံ့ပြန်မှုကတော့တိတ်ကိုခက်ခဲပါမယ်ဒါပေမဲ့မဖြစ်နိုင်တာတော့မဟုတ်ပါဘူးဒုက္ခသည်တွေနေရပြန်နေရေးအစီအစဉ်အကောင့်ထဲဖော်နိုင်ရေးအတွက်အလို့အဆုံးအချက်ဟာမြန်မာအာဏာပိုင်တွေဘက်ကဒီကိစ္စပေါ်နိုင်ငံရေးအရာလှုပ်ဆောင်လိုစိတ်ရှိဖို့ပဲဖြစ်ပါတယ
်ဂျပန်ကိတ္တပညာရှင်မီယာဗီကိုတင်းနှလာနေက UNHCR ရဲ့ချစ်ကြည်တန်တမာအဖြစ်ခန့်အပ်တဲ့အခမ်းအနားမှာပြုလုပ်တဲ့သတင်းသာရှင်းလင်းပွဲအတွင်းမဟာမင်းကြီးဂရန်နီကသတင်းတောက်တေရဲ့အမေကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီထားနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးခွင့်နေတဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအများဆုံးနေရပြန်လာနိုင်ရေးအတွက်လှုပ်ဆောင်နေကြောင်းဒုက္ခသည်တွေပြန်လာတဲ့အခါမှာလည်းအရင်လိုယာယီစခန်းတွေမှာအကြာကြီးနေရတာမျိုးမဟုတ်ပဲသူတို့ရဲ့မူရင်းနေရတဲ့မှာအများဆုံးပြန်နေနိုင်ရေးအတွက်ပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကကြေးရွာတွေမှာပြည်နယ်တိုင်းဒေသကြီးအလိုက်တာဝန်ခွဲပြီးအိမ်တွေကိုပြန်ဆောက်ပေးတာတွေလှုပ်ဆောင်နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားထားပြီးဖြစ်ပါတယ်။ဒါအပြင်ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဆောင်ရေးနဲ့ဒေသရင်းတည်ငြိမ်အေးချမ်းမှုရှိစေရေးတို့အတွက်ရည်ရွယ်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြအေးဦးဆောင်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းUEHRD ကော်မတီကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်ရခိုင်ပြည်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုနေ့စဉ်ဆိုသလိုဒုက္ခသည်တွေဆက်ပြီးထွက်ခွာနေကြဆဲဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ပြီးရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာနိုဝင်ဘာလ20ရက်နေ့မှာ632,000အထိရှိသွားပြီလို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယူကသတင်းထုတ်ပြန်ထားကြောင်းတင်းနီလာနေကကုလသမဂ္ဂမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကပြောကြားခဲ့ပါတယ
် An update on the situation in Bangladesh from our humanitarian colleagues the number of Rohingya refugees who have fled Myanmar to Bangladesh since 25th of August has now reached 621,000
ကျွန်တော်တို့ရဲ့လူသားချင်းစာနာမှုကူညီပေးရေးယူကမိတ်ဆွေတွေရဲ့ဘင်္ဂလားဒေ့ရှ်ခြေနေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ထားတာကိုပြောပြချင်ပါတယ်ဩဂုတ်လ25ရက်နေ့ကစပြီးတော့မြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုညာဒုက္ခတဲ့အရေးအတွက်ဟာအခုဆိုလို့ရှိရင်632,000ရှိတော့ပါပြီ။သူတို့တွေဟာအထိတ်တလန့်ခုခွေရမယ့်အခြေအနေတွေနဲ့ရောက်လာကြတာဖြစ်ပြီးတော့ကော့ဆက်ဘဇားကစခန်းတစ်ခုထဲမှာအကုန်စုပြုံပြီးတော့နေထိုင်နေကြပါလေ
။ဒါအပြင်ရိုညာဒုက္ခတဲ့တွေအတွက်နိုင်ငံတကာအတန်းဝိုင်းကအကူအညီပေးမယ်လို့ကတိပြုထားတဲ့အမေရိကန်ဒေါ်လာတန်360ထဲက32ရာခိုင်နှုန်းကျော်ဖြစ်တဲ့ဒေါ်လာတန်140ကိုတနင်္လာနေ့မှာလက်ခံရရှိပြီးဖြစ်ကြောင်းလဲဖာဟန်ဟတ်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီတော့တွင်ဒုက္ခသည်ခလေးငယ်တွေအတွက်အသက်ကယ်ဆယ်ရေးဆိုင်ရာအကူအညီတွေလိုအပ်နေကြောင်းဒုက္ခသည်တွေအပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့ရန်ပုံငွေတွေပို့မှုထောက်ပံ့ရေးအတွက်ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုတွားရောက်နေတဲ့ UNHCR ချစ်ကြည်တန်တမာကတ်စတန်ဒေးဗစ်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကကုတူပါလောင်ဒုက္ခသည်စခန်းကိုတွားရောက်စဉ်ဒုက္ခသည်အားလုံးရဲ့ထောက်ဝဲကြော်လောက်ဟာခလေးငယ်တွေဖြစ်နေတာကိုတွေ့ရတဲ့အတွက်သူမအနေနဲ့အံ့အားသင့်မိကြောင်းလဲမစ်ဒေးဗစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်6သိန်းကျော်နေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားလက်တလောဆွေးနွေးမှုတွေပြုလုပ်နေတာမှာတိုးတက်မှုတွေရှိနေကြောင်းအာဆမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲတက်ဖို့အတွက်နေပြည်တော်ကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူလ်ဟာဆမ်မာမူဒ်အလီနဲ့မြန်မာကောင်းဆောင်တွေဆွေးနွေးပြီးကြရင်သဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း ဘင်္ဂလားဒေ့ရှ်အစိုးရကနိုဝင်ဘာလ19ရက်နေ့မှာပြောကြားခဲ့ပါတယ်။နေပြည်တော်မှာနေရက်ကြာကျင်းပနေတဲ့ဒီအာရှဥရောပနိုင်ငံသားရေးဝန်ကြီးများဆွေးနွေးပွဲအတွင်းမှာလည်းရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအရေးကိုဦးစားပေးဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ပြောပြတော့တာပါ။အခုတော့ပြည်ထောင်စုညီညာရေးညီလာခံအကြောင်းဆက်ပါမယ်။ရှီလာမှာကျင်းပဖို့ရှိတဲ့တတိယအကြိမ်မြောက်27ရာစုပင်လုံးပြည်ထောင်စုညီညာရေးညီလာခံကျင်းပနိုင်ရေးအပြည့်ရအဖွဲ့တွေအစိုးရအဖွဲ့တက်မတော်နဲ့ညီညာရေးကော်မရှင်နဲ့နိုင်ငံရေးပါတီတွေကြိုတင်ပြီးတော့ပြင်ဆင်နေကြပြီဖြစ်ပါတယ်27ရာစုပင်လုံးညီလာခံမှာဆွေးနွေးမဲ့အကြောင်းအရာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုချမှတ်နိုင်ဖို့နဲ့မပြည့်ပြတ်သေးတဲ့သဘောတူညီချက်တွေအတွက်ဆက်လက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်မြန်မာညီညာရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေကိုမတ်စုမုံကစူးစီးပြီးတော့တင်ပြထားပါတယ်
ဟုတ်ပါတယ်မြမငင်းညာရေးလုပ်ငန်းစဉ်ကိုဥဆောင်ဖော်ဆောင်နေသူဖြစ်တဲ့ပြည်ထောင်စုငင်းညာရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အဆိုပြုခဲ့တဲ့ဒီနှစ်မကုန်ခင်ဒီဇင်ဘာလတဲ့27ရာစုပင်လုံးပြည်ထောင်စုငင်းညာရေးညီလာခံကျင်းပနိုင်ရေးအပါအဝင်မပြည့်ပြတ်သေးတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေလုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးကိစ္စနဲ့လာမယ့်27ရာစုပင်လုံးတတိယအကြိမ်ဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာတွေကိုသတ်မှတ်ဖို့ကိစ္စတွေကိုငင်းညာရေးလုပ်ငန်းစဉ်မှာဥဆောင်နေသူတွေကအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကနေနိုဝင်ဘာလ20ရက်နေ့အထိနေပြည်တော်မျိုးသားပြန်လည်သင်ပြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာငြိမ်းချမ်းရေးဖြစ်စဉ်အတွက်အထောက်အကူဖြစ်မဲ့အလုပ်အဖွဲ့တွေညှိနှိုင်းစည်းဝေးကိုကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီစည်းဝေးမှာတော့တက်မတော်သားကိုယ်စားလှယ်တွေအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ EAO အဖွဲ့နဲ့အတူနိုင်ငံရေးပါတီအစုအဖွဲ့တွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အကြောင်းအရာတွေကတော့လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကြိမ်27ရာစုပင်လုံးညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေကိုဆွေးနွေးကြတာဖြစ်ကြောင်းအပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တဲ့ PNLO ရဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ဦးကထဦးခွန်မြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်18ရက်နေ့ဒီနေ့ထိကျင်းပနေတဲ့အစည်းအဝေးကတော့အလို့အဖွဲ့အစည်းအဝေးဖြစ်ပါတယ်အလို့အဖွဲ့ဆိုတာကတော့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်လုပ်ငန်းလမ်းညွှန်တွေပြန်လည်သုံးသပ်ပြင်ဆင်ရေးဆွဲတယ်အလို့အဖွဲ့အစည်းအဝေးအဲ့ဒီအစည်းအဝေးမှာအဓိကကျွန်တော်တို့ပြင်ဆင်တာကတော့လာမယ့်ဒီတတိယပင်လုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်အောင်ပါလေအဲ့ဒါတွေပို့ပြီးတော့မှအဆင်ပြေပြေချောချောမွေ့နဲ့ဆောင်ရွက်နိုင်မှုတက်ကိုပြင်ဆင်ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒုတိယပင်လုံးမှာတော့မူပေါင်းတွေရေးဆွဲမှုတွေရပါလေအရင်ဆိုအပ်လက်ထက်ကစပြီးရေးထားတဲ့မူပေါင်းတွေကျွန်တော်ရေးဆွဲခဲ့တာရှိတယ်အနောက်ပိုင်းမှာအဲ့ဒီမူပေါင်းတွေပြန်လည်ညှိနှိုင်းပြင်ဆင်တဲ့အခါမှာလည်းအပြည့်အစုံပြန်လည်ညှိနှိုင်းပြင်ဆင်နိုင်ခဲ့တာမျိုးမရှိခဲ့ဘူးအဲ့ဒီဒုတိယပင်လုံးကိုကျင်းပတဲ့ချိန်အကြောင်းမလို့အခုကျွန်တော်တို့ကတော့ဒီတတိယချင်းပင်လုံးကိုကျင်းပတဲ့အခါမှာတော့ပို့ပြီးတော့မှဆင်းရဲကြပါလေအဲ့ဒါကျင်းပနိုင်မှုတွေဒီနည်းအရင်မူပေါင်းအဟောင်းနဲ့ခြေခံပြီးတော့မှကျွန်တော်ပြန်ပြီးဆွေးနွေးနေနိုင်ကြတာဖြစ်ပါတယ
်ဒါအပြင် NCA တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာစာချုပ်ပေါ်အခြေခံနဲ့27ရာစုပင်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးကြမှာဖြစ်ပေမဲ့လို့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအပြည့်ရလက်မှတ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပါအဝင်ပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ဆွေးနွေးနိုင်ရေးအတွက်ကိုလည်းစူးစမ်းနေကြပါတယ်လို့ဥခုမြင့်ထွန်းကပြောပါတယ
်27ရာစုပင်လုံးပထမဦးဆုံးကျင်းပခဲ့စဉ်တော့လက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအားလုံးပါဝင်ပတ်သက်မှုအားလုံးရဲ့ပိုင်ဆိုင်တဲ့ညီလာခံအနေနဲ့အစပြုနေကျင်းပခဲ့တယ်အဲ့ဒီကာလတော့ကျွန်တော်တို့ကိုယ်စားလှယ်လို့မထားပဲနဲ့တက်ရောက်သူများအနေနဲ့ပေါ့လေထိုးတဲ့လူရောမထိုးတဲ့လူရောအားလုံးတက်နိုင်အောင်တက်ရောက်သူများဆိုတဲ့အခြေအနေနဲ့ဒီ20ရာစုပင်လုံးရဲ့ပထမအစီအစဉ်ကိုကျွန်တော်ကျင်းပခဲ့ပါအခုဒုတိယပင်လုံးပြီးတော့နောက်တစ်ခါကျွန်တော်လာမယ့်တတိယပင်လုံးစသဖြင့်ဆက်ကျင်းပမယ့်ညီလာခံတွေမှာတော့ဒီ NC ကိုလက်မှတ်ရေးထိုးတဲ့လူတွေလက်မှတ်ရေးထိုးနိုင်မှပဲဒီညီလာခံမှာတက်ရောက်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်မယ့်အခင်းအကျင်းမျိုးရှိပါတယ်။ဒါဆိုရင် NCA ပြဋ္ဌာန်းချက်အရကဒီမှာလာပြီးတော့ဆွေးနွေးမယ်၊ညှိနှိုင်းမယ်၊ထုတ်ဖြတ်မယ်ပေါ့လေ။အပြီးကဥဆောင်ကျင်းပမယ်။အဲ့ဒီကဏ္ဍတွေကတော့ NCA ကိုလက်မှတ်ထိုးမှပဲဆောင်ရွက်နိုင်မှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့ကလည်းဒီနိုင်ငံဆွေးနွေးပွဲအဆင့်ထဲမှာအားလုံးပါဝင်နိုင်ရေးကိုတော့ဒါကျွန်တော်တို့အနည်းမျိုးစုံနဲ့တော့စူးစမ်းရမှာပေါ့။အစိုးရဘက်ကတော့ဒီဇင်ဘာမှာကျင်းပနိုင်ရေးကိုဒါအဆိုပြုထားတယ်။အခုကျွန်တော်တို့ရေးဆွဲထားတဲ့မူပေါင်းရေးဆွဲမှုတွေပြည့်ပြတ်တယ်ဆိုရင်ဇန်နဲ့လုပ်ငန်းပိုင်းတွေပေါ့လေအပြင်ဆင်မှုတွေပြီးတယ်ဆိုလို့ရှိရင်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီကားထဲမှာရှမ်းလူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲရခိုင်လူမျိုးလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲအစီအိုလက်မှတ်ရေးထိုးထားပြီးတော့မကျင်းပသေးတဲ့အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်တယ်ဆိုရင်တော့ဒီဇင်ဘာအတွင်းမှာကျင်းပနိုင်ရတော့ဖြစ်သွားနိုင်မှာပါ
တဆက်သေးပါပဲရန်ကုန်မြို့က NRPC အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာလည်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ JMC ရဲ့အစည်းအဝေးတွေလည်းနိုဝင်ဘာလ20ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့ထိဇက်တိုက်ကျင်းပနေပါတယ်။ဒါအပြင်လာမယ့်ဒီဇင်ဘာလတဲ့ကျင်းပမယ့်တတိယအကြိမ်ပင်လုံးညီလာခံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးလာမယ့်နိုဝင်ဘာလ 22ရက်နေ့မှာတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအတွေ့အမှုအဖွဲ့ဝင်တွေညှိနှိုင်းဆွေးနွေးကြဖို့ရှိတယ်လို့ဒေါ်အောင်ဆန်းစုကြည်ပါဝင်မဲ့73ချိန်မြောက် UPGJC ရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီအစည်းအဝေးလဲဇက်တိုက်ကျင်းပမှာဖြစ်ပြီးတတိယချိန်27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်အဖွဲ့ပေါင်းစုံကနေဗတ်ပေါင်းစုံကပြင်ဆင်ဆောင်ရွက်နေကြကြောင်းပါရှင
်မဆုမုံပြောပြတော့တာပါတို့ရရှိမြတ်ခင်ဗျာမြန်မာနဲ့ကမ်ဘောဒီးယားလူမျိုးတွေလူကုန်ကူးတဲ့နေရာမှာအဓိကပါဝင်ပတ်သက်နေတဲ့အတွက်ထိုင်းဆိုရကအလိုရှိနေတဲ့လီတကြီးထနုံဆက်မဟာဆတ်စခွန်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့ဝင်တွေနဲ့ထိုင်းရဲတပ်တို့ကနေနခွန်စီထမရက်ခရိုင်ပင်လယ်ပြင်အတွင်းကဆက်လီဘော်ကိုတက်ပြီးတော့ဖမ်းဆီးခဲ့ကြပါတယ်အကြောင်းစုံကိုမတ်အေးမှသတင်းပေးပို့ထားပါတယ်နားဆင်ပါခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းနခွန်စီထမရက်ပင်လယ်ပြင်ထဲမှာမြန်မာနဲ့ကမ္ဘောဒီးယားလူမျိုးတွေကိုအင်ဒိုနီးရှားလေတွေပေါ်မှာရောင်းစားနေတဲ့ထိုင်းလေတကြီးတယောက်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစုံစမ်းစစ်ဆေးရေးအဖွဲ့ဝင်တွေနဲ့ထိုင်းရဲတပ်တို့ပူးပေါင်းပြီးနိုဝင်ဘာလ18ရက်နေ့ကဖမ်းဆီးခဲ့ပါတယ်။လေတကြီးနဲ့အတူမော်မြန်မာရခိုင်ပွဲစားတွေကစုပေါင်းပြီးနောက်မှရောက်လာတဲ့လူသမားတွေကိုရောင်းစားကြတာတွေနဲ့လုပ်နေတာဖြစ်တဲ့အကြောင်းလူကုန်ကူးခံရသူတွေကိုကယ်ဆယ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းငကွစီသမရပင်လယ်ပြင်မှာဒီရှေလုတ်တာတွေကိုလူကုန်ကူးမှုကျူးလွန်နေတဲ့ပြည်သူကြီးတယောက်ကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်တာဒီလိုပဲဒီအတော်များများကတော့ဒီထိုင်းလေတကြီးတို့နောက်ပြီးတော့လေစိတ်တွေမှာရှိတဲ့အမြန်မာရခိုင်မော်အဲရောက်နေတဲ့လူတွေတို့ဟာလူသစ်တွေကိုဒီလိုမျိုးပဲရောက်စားနေကြတာပဲဒါမှမဟုတ်လုံငန်းရှင်တွေကကြာတော့ဒီအလုသမားတွေကိုဘလို့ပဲရရသူတို့အပိုင်မဟုတ်တော့ဘူးဒီလေသူကြီးတို့လေထိတ်မှာအနေကြပြီဖြစ်တဲ့စစကားပြောတဲ့ရခိုင်တို့မွန်တို့ကရင်တို့ဗမာတို့အစရှိသည်အဲ့လိုလူမျိုးတွေကအဆုလွန်နေတယ်ပေါ့လေထိတ်တွေကတော့များများကတော့
ပင်နေပြင်ကိုငါးဖက်လိုက်ရသူတွေဟာနှစ်နဲ့ချီပြီးပင်နေပြင်မှာနေထိုင်ရပြီးငါးဖက်နဲ့အလုကိုမလုချင်ပဲလုနေရတယ်လို့နေရပြန်ခွင့်မရှိပေးတဲ့လောက်ငွေကြီးနဲ့ကျွန်နေတဲ့ဘွယ်လုလုနေရတာဖြစ်တယ်လို့လည်းဦးကျော်တောင်းကဆိုပါတယ်
ထိုင်းငါးဖန်လေတွေအများစုကတော့အင်ဒိုနီးရှားငါးဖန်လေကိုဟိုရောက်ကြကြတာပဲအတော်များများကတော့သူတို့လုပ်တဲ့ဆန်တွေကပင်လယ်ပြင်ကိုရောက်သွားတဲ့လူသမားတရားဟာဟိုတေးကျော်တရားသပွဲဆက်တွေ့လို့တခါတည်းငါးပဲဖမ်းမယ်လို့တေးသေးကြီးရခိုင်နိုင်နိုင်မခိုင်နိုင်နိုင်လုပ်ပြီးတော့ငါးပြည်တာနဲ့ဒီကငါးဖန်ကက်တယ်ဆိုတာရေခဲတင်ပြီးတော့သွားလိုက်တယ်အဲဒီသူတို့စားကြတော့ကြတယ်တင်ပေးသွားလိုက်တယ်အဲဒီရောင်းစားခံရတဲ့လူကုန်ကူးခံရတဲ့ကျွန်တော်ကမ္ဘောဒီးယားလာဝဲလိုလူမျိုးတွေကဒါဒီပင်လယ်ပြင်တွေမှာပဲတောက်၆ပင်၅ဖမ်းနေရတော့တာပဲ
အခုဖမ်းပြီးတဲ့လေတကြီးဟာထိုင်းငါးဖမ်းဆက်လေတွေမှာလုပ်နေကြတဲ့မြန်မာနဲ့ကမ္ဘောဒီးယားအလို့သမားစတဲ့နိုင်ငံသားတွေကိုအင်ဒိုနီးရှားနိုင်ငံကလူကုန်ကူးသူတွေထံကိုတဆင့်ရောင်းစားတာမျိုးတွေလုပ်ခဲ့ကြအောင်သူ့ဆက်လေမှာလုပ်ကန်ကြတဲ့လေလုတ်သားတွေကိုလည်းနှိမ့်မှန်းနှိမ့်ဆက်ရိုက်နှက်မှုတွေကျူးလွန်ခဲ့သူတွေဖြစ်တဲ့အကြောင်းထိုင်းအနာပိုင်းတွေကဆိုပါတယ်တခြားလူကုန်ကူးသူတွေဖြစ်တဲ့လူပွဲစားလုပ်နေသူ၄ဦးကိုတော့ထိုင်းအထူးစုံစမ်းရေးအဖွဲ့ကစောစောပိုင်းကဖမ်းဆီးမိခဲ့ပြီးသူတို့တွေကိုစစ်ဆေးဖော်ထုတ်ချက်အရအခုဖမ်းမိတဲ့တရားခံလေတကြီးဟာလူကုန်ကူးမှုမှာအထူးကပါဝင်နေတာသိကြရတဲ့အတွက်သူလိုက်နေတဲ့ဆက်လေကိုထိုင်းရဲတပ်အကူအညီနဲ့ပိတ်ဆို့ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်ထိုင်းနိုင်ငံထဲမှာလူကုန်ကူးတဲ့လုပ်ငန်းတွေမှာတက်ဆိုင်ရာအရာရှိတွေပါဝင်ပတ်သက်နေတာကိုလည်းထိုင်းအစိုးရကပေါ်ထုတ်ဖမ်းဆီးတာမျိုးတွေလုပ်နေပြီမဲ့လူကုန်ကူးတဲ့လုပ်ငန်းတွေကတော့ယွန်းနေသွားတာတွေတိတ်မရှိပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားအများစုကတော့လူကုန်ကူးသူတွေရဲ့သားကောင်တွေဖြစ်ခဲ့ရတယ်လို့လည်းလူကုန်ကူးမှုတက်ဖြစ်ရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်ဒါကတော့ထိုင်းမြန်မာနယ်စပ်ကနေ VOE သတင်းတော့မအေးမှာပြပူထားတဲ့သတင်းလွှာကိုတင်ဆက်ပေးခဲ့တာပါ VOE မြန်မာပိုင်းရဲ့အင်ကာနီမနစ်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာလည်းဖြစ်ပါတယ်လှိုင်းဒိုမီတာ32 40 49ကနေထုတ်လွှင့်ပေးနေတာပါတော်တာရှင်တို့အနေနဲ့ VOE ကိုအကြံပြုစွာရေးသားပေးပို့လိုတဲ့တရားသချင်းတောင်းဆိုလိုကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါပြီအခုဒုတိယပိုင်းမှာနားဆင်ကြအမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
တို့လူကတိုင်းပြည်ရှိကောင်းမှုပဲရည်ကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်လေးတင်ပြရည်လို့
ဒါကတော့စီးပွားရေးကဏ္ဍတင်ဆက်တဲ့ခါမှာနားဆင်ကြမှာပါအဲ့ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မှာပြက်ကောင်းနှုတ်တင်ပြပေးပါမယ်ဝါရှင်တန်ပို့သတင်းစာကြီးရဲ့အက်ဒီတာအပေါ်ကိုဥစွာတင်ပြပေးရမယ်ဆိုရင်ဖြင့်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတန်တမာရေးဆောင်ရွက်တဲ့နေရာမှာမကြာခဏဆိုသလိုလူခွင့်ရေးကိစ္စကိုလစ်လျူရှုထားတဲ့လေရှိပါတယ်။ဘော်ရူးနေကမြန်မာနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အရင်ကလိုမဟုတ်ဘဲလမ်းခွဲထွက်လာတာကြောင့်ကြိုဆိုရမှာဖြစ်တယ်လို့အစချေရေးသားထားပါတယ်။ဒေါ်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာလူညိုရေးတပ်ဖွဲ့တွေကလူနည်းစုရိုဟင်ဂျာတွေအပေါ်ရဲရဲစက်စက်ပြုမှုလှုပ်ဆောင်ခဲ့တဲ့ဆိုတဲ့ယုံကြည်စိတ်ချရတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ပြောကြားခဲ့ပါတယ်။လူ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးစေလောက်တဲ့စစ်စင်ရေးဟာကင်ကနအရေးအတွက်အဖြစ်လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ဝန်ကြီးတေလာဆင်ကတောင်းဆိုခဲ့တယ်လို့ပြည်မှုကျူးလွန်သူတွေအပေါ်ပွင့်လင်းမင်းသားစွာဖော်ထုတ်အရေးယူရမယ်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တူးချင်းအပေါ်တင့်လျော်တယ်လို့အရေးယူတန်းခတ်မှုတွေချမှတ်မယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်ကူးပြောင်းမှုဖြစ်စဉ်နဲ့အခုလိုလူသားတွေအပေါ်မစင်မချင်းဆက်ဆံမှုတွေကြားမှာဆက်ဆံမှုတွေရှိနေတယ်လို့ဝန်ကြီးတေလာဆင်ကထောက်ပြခဲ့ပြီးဖိနှိပ်ခံလူနည်းစုတွေအားနည်းသူတွေအပေါ်ဘယ်လိုဆက်ဆံတယ်လဲဆိုတာဟာဒီမိုကရေစီရဲ့အရေးကြီးတဲ့စံတမှုတစ်ခုဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာကလူခွင့်ရေးသမားတွေကကုလသမဂ္ဂဆီလွတ်တဲ့အချက်အလက်စုဆောင်းရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလက်ခံဖို့ဝန်ကြီးတေလာဆင်အနေနဲ့တိုက်တွန်းတင်တယ်လို့ပြောဆိုနေတာကိုဖိချိတ်ပြီးဒေါ်အောင်ဆန်းစုကြည်အပေါ်နောက်ထပ်အခွင့်အရေးပေးတဲ့အနေနဲ့ရတားဆိုးရကဥဆောင်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးပါလို့တိုက်တွန်းခဲ့ပါတယ်။ဆယ်စုနှစ်များစွာအုပ်ချုပ်ခဲ့တဲ့စစ်တပ်အပေါ်ရဲရဲရင်ရင်ရင်ဆိုင်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးကိုမစ္စတာတေလာဆင်သဘောပေါက်နားလည်ထားတယ်လို့အချင်းဤမပြက်ထိမ့်သိမ်းထားလို့ပုံရပါတယ်။ဝေဖန်သူတွေကဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရဟာအမေရိကန်နဲ့ကမ္ဘာနိုင်ငံအများပြားကလိုလားတယ်လို့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုမျိုးလုပ်ပေးနိုင်မှာမလားဆိုတဲ့အပေါ်မှာတန်တရားရှိနေကြတယ်စသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြကြတဲ့ကတော့ရိုဟင်ဂျာအရေးဖြစ်ရှင်တဲ့နီလန်တရုတ်နိုင်ငံကကမ်းလှမ်းနေဆိုပြီးတော့ Bloomberg News သတင်းဌာနကရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။တနင်္ဂနွေနေ့ကဒေါ်အောင်ဆန်းစုကြည်နဲ့အတူပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာ6သိန်းကျော်အကြီးအဖြစ်ရှာဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအဆင့်30ပါတဲ့အဆိုပြုချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကပြောကြားခဲ့ပါတယ်။အဲ့ဒါကတော့အပြစ်ခတ်ရစေးရေးဒုက္ခတွေနေရပြန်ပို့ရင်းနဲ့ရေရှည်ဖြေရှာဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့လို့ဖြစ်ပါတယ်။ဒီရိုဟင်ဂျာအရေးခင်းကဒီမိုကရေစီတကားပွင့်ကစားနိုင်ငံသားစီးပွားရေးကုမ္ပဏီတွေစိတ်ဝင်စားဖြစ်နေကြတဲ့မြန်မာနိုင်ငံရဲ့ပုံရိပ်ကိုထိခိုက်စေပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ကုန်းတွင်းပိတ်ယူနန်ပြည်နယ်ကိုဘင်္ဂလားပင်လယ်အော်နဲ့စီးပွားရေးလက်မဖောက်ချင်နေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ပြဿနာကိုအဖြေရှာဖို့မြန်မာနဲ့နှစ်နိုင်ငံကြားဆွေးနွေးဆောင်ရွက်နေပြီးတော့ဒုက္ခတွေနေရကိုလုံခြုံစိတ်ချစွာနဲ့တိတ်ခါရှိရှိပြန်နိုင်မှုတရုတ်နိုင်ငံအနေနဲ့အကူအညီပေးဖို့လိုလားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကရှင်းနှစ်မြန်မာနိုင်ငံရဲ့စီးပွားရေးဟာ 6.9% ရာခိုင်နှုန်းတိုးတက်ဖွယ်ရှိတယ်လို့ခန့်မှန်းထားပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအရေးခင်းဟာနိုင်ငံရဲ့စီးပွားရေးပေါ်တက်ရောက်မှုရှိစေနိုင်တယ်လို့ပြောကြောင်းရေးသားထားပါတယ်ခင်ဗျာ။
ရခိုင်မြောက်ပိုင်းပြည်ပခအလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြာခင်မှာစတင်ဆောင်ရွက်မယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်နောက်မှာအလားတူကြမ်းဖက်မှုတွေနဲ့ပြည်ပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြည်ပခတွေထပ်မဖြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနှောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲ။ဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ ပါဝင်စနစ်မြင့်မြတ်မဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုမိမြတ်လူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင့်မြတ်ကြမယ်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
ငါညတရရီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ဒီနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကတွေ့ the moon moon ကလာမင်းဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျယ်တွေလို့ဒီပေရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လကိုလက်လှမ်းမိအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြည်ရဲ့ဥမာကိုနားဆင်ကြကြရအောင
် There's no harm in reaching for the moon butYou have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
reach for the moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်တင်ဆက်နေတဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်စီစဉ်ကိုတင်ဆက်ပေးပါတော့မယ်ပထမအဦးဆုံးတော့စီးပွားရေးကဏ္ဍပါမကွေးတိုင်းဒေသကြီးအတွင်းရေနံလက်ရက်တွင်တူးစီတွေထံကနေကောက်ယူခဲ့ပြီးတော့ပျောက်ဆုံးနေတဲ့ဗန်ဒန်ငွေတွေကထက်ဝက်နီးပါးကိုလက်ရှိအစိုးရထံပြန်လည်ပေးရခဲ့ပြီးဖြစ်တာကြောင့်ဒီငွေတွေကိုတိုင်းဒေသကြီးအစိုးရအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆွက်ရန်ပုံငွေဖြစ်သုံးဆွဲသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါရယ်ဒီရန်ပုံငွေတွေကိုအရင်အစိုးရတာဝန်ရှိသူတွေကအလွဲသုံးစားပြုလုပ်ခဲ့တဲ့အကြောင်းစုံစမ်းသိရှိခဲ့ပြီးတဲ့နောက်ပြည်ထောင်စုအစိုးရကနေပြန်လည်ပေးရဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်မကွေးတိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုကုစားဝင်းလိုက်ဆက်သွယ်မေးမြန်းထားတာအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်နားဆင်ပါခင်ဗျာ
မကွေးတိုင်းဒေသကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံဒီအလွဲသုံးစားလုပ်ခဲ့တဲ့ကိစ္စအခုထွက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါအခုပြီးခဲ့တဲ့တောက်ကြနေ့ကဇူလိုင်31ရက်နေ့တော့သူတို့ဂရီပြထားတဲ့အတိုင်းပဲအဲကြံ့ငွေတန်ပေါင်း3290ပေါ့ပိန်ပေါင်းဆိုရင်3900အကုန်ပြန်ရတယ်ပြီးမယ်လို့ဂရီပြထားရပြီးရမယ်လို့ပြောလို့ဆိုရတာဆုံးမနိုင်တာပေါ့နော
်ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပြ
ောလဲဘုံပြအရေးကြလာပေးတာအရေးကြလာပေးတာမေလာဇန်ရဲ့တက်စားပြီးတော့တဖြည်းဖြည်းအရေးကြ3900ပြီးလဲ3000ပြီးလဲ3500ပြီးလဲအရေးကြလေးလေးပြီးပြီလားပါနောက်ဆုံးကြတဲ့တန်း990 3900ကိုတော့ဇူလိုင်31ရက်နေ့ကပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတူတဲလားဒါမှမဟုတ်ဘယ်နှဦးလောက်ရှိပါသလဲဆရာ
အဲ့ဒါကတော့ပေးတာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမကြီးကတောင်းပေးရတဲ့လူပေါ့သူကတည်းမှတစ်ချက်ဝါကိုချက်လက်ပေးရတဲ့သူရဲ့ဟောဘူးတိုင်းတိုင်းဆွေဥဆွေဥကြီးဌာနပေါ့အဲ့ဒီပေးတယ်လူတွေ
တေချာတာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဥဖုံမော်ရွှေမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူရညွန်ကြားချက်နဲ့လာတာ
လားဘယ်
သူကပေးတယ်ဆိုတ
ော့အဲ့ဒါဟိုခုပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ ဟုတ်ကဲ့သူကဘာရာလူရှိခဲ့တယ်လဲဆရာအဲသူကတော့ဒီကျွန်တော်တည်တဲ့လောက်ကတော့ကြာခိုင်ပါတီဝင်မဲ့နောက်ကြတော့ဒီကနေ့ဆွေးနွေးတဲ့တော့သူကထွက်တော့ကိုယ်စလဲလာမသိတိုင်းနေတဲ့ဆွေးနွေးလာမသိအဲ့ဒီကိုငွေကြေးရေးဖွံ့ဖြိုးရေးဘာလို့မလုပ်ဒီဒီလိုဖွံ့ဖြိုးရမှာမွေးဖွဲ့ပါလဲသူကဟိုအတွင်းဟူလာဥဒါလာမသိတိုင်းဝင်ရေးပုံပေါ်တယ်ဟိုသူကဖွဲ့ရှိတယ်ဖွံ့ဖြိုး သူတို့ကြက်ခိုင်းပါတီလားဘယ်ဖွဲလဲတော့မသိဘူးအဲ့ဒီဖွဲမှာသူကလူကြီးတယောက်ပဲနောက်ပြတော့ကကျွန်တော်သင်ပန်းပြတော့ကတော့ဥပုံမကြီးကသူဆောင်ရပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတောင်းပေးထားတာအဲဥကြီးဆုံးနဲ့သူကလာလာပေးတယ်ပြောတယ်ဒီချက်လက်မှာတော့ငွေလို့ပေါ့နော
်နောက်တစ်ခုကဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအားဖြင့်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကောသူတို့ထပ်ပြီးတော့ဆက်ပေးမှလားဆရာဘလို့စီစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီဒီတော့တော့ 7.45 ဘီလီယံဆိုတာတောင်မှ9000ကျော်ပေါ့ဒိမ်မောင်းဆိုရင် 9000 ကျော်ပေါ့အဲ့ဒီငွေတွေစီစဉ်လို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခါရရှိတဲ့တန်3,290ရဲ့မီနီဘတ်ဆိုတဲ့အဲ့ဒီဟိုအဲ့ဒီကာ300ရဲ့နော်ဒါက Isuzu Double Cab Z ရဲ့နော်ဘယ်ဟုဆိုတဲ့ဒီရန်တရားတစ်စင်းရဲ့အဲ့ဒါဒီလက်ခံရမယ်တော့ပြန်တောင်းမှပြန်တောင်းလို့မှမပြီးဘူးဆိုလို့ရှိရင်ဥရေချောင်းတန်းကြီးတရားဆွဲမှာဆိုပြီးညွှန်ကြားထားတယ်ညွှန်ကြားချက်ထဲမှာတော့ဒါပဲပါတယ်ပြန်ခဲ့တဲ့တန်း4000ချုပ်ကိစ္စကတော့ကျွန်တော်တောင်းမှုဘာမှမဆုံးမအောင်မညွှန်ကြားဘူးကျွန်တော်တောင်းမှုမညွှန်ကြားဆိုလည်းပဲကျွန်တော်တို့ကြားသိရတာကတော့ဟိုနေပြည်တော်မှာရှိတဲ့ပြည်တော်စုစင်းစစ်ချုပ်ရဲ့ညွှန်ကြားချက်အရတိုင်းနေပြည်နယ်အားလုံးမှာဓာတ်ဥတွေရှိသလားမရှိဘူးလားဆိုတာစစ်ဆေးသလိုကျွန်တော်တို့မကူတိုင်းမှာလည်းဂျာနဲ့တန်လေးတောင်ကျော်ကိုဘလို့တုံးဆွဲတယ်ဆိုတာဒီအဲစစ်ဆေးနေတဲ့လူကြတယ်မကူတိုင်းတွေသာကြီးစစ်ဆေးကြုတ်ကစစ်ဆေးတာဘူးနော
်ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9000ကျော်ဟာဆရာတကယ်တကယ်ပြန်ရမှာတန်း9000ကျော်ဖြစ်နေတာဟုတ်ဆရာရေနော်ဆိုတော့အခုထပ်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းလေးလာဒီမှာဘာဒီဘာဒီဆိုတော့ရန်မူတိုင်းဒီကြီးဖွံ့ဖြိုးရေးရန်ပုံမွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့အဲလက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူတဲ့ပစ္စည်းဘာဝယ်တော့အဲ့အဲ့ဒါမျိုးတွေတော့ရှိမှာပေါ့နော
်တကယ်လို့စောစောကပြောသလိုမမကန်ကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကန်သုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့တအူးပဲဖြစ်ဖြစ်ဆယ်အူးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိတယ်လှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီပြည်တော်စုအစိုးရဖွဲ့ညွှန်ကြားချက်ပေါ်မှာမူတည်ရယ်ကျွန်တော်တို့သဘောနဲ့ကျွန်တော်လှုပ်လို့မရဘူးလေသူတို့ဘယ်လိုညွှန်ကြားမှမသိဘူးနောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်အနေနဲ့လည်းဘယ်လိုစည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဝေဖန်ချက်ပေးတော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တန်းဒေတာကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကောဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကောဘယ်လိုစီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလား
ကျွန်တော်တို့ဝင်ကြီးရဲ့ဒီမှာတော့အရေးယူဘာလို့ဘာမှညွှန်ကြားချက်မပါဘူးကြ။အဲဒီတန်း3000ကျော်တောင်းမှုရယ်ခုနရန်တရားကြီးတောင်းမှုရယ်အဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ပြည်တော်စုလည်းညီကြကြတဲ့ဆောင်ရွက်ရတာပေါ့နော
်တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့တော့တာမန်ပြည်သူကတော့မြင်တာပေါ့ခုမှတနေ့ခေါက်လောက်ရှိကမှဒါတွေပြီးတယ်နောက်ကြတော့ဒီအတိုးတွေရောမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့ဒီငွေတွေတွေ့မယ်ဆိုလို့ရှိရင်ပေါ့နော်ငွေတို့ကမနေဘူးပေါ့အဲ့အဲ့ဒါကြီးလည်းပြည်သူကဝေဖန်တာပေါ့ဒါကတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနာပိုင်းပေါ့သို့တော်လည်းကျွန်တော်တို့ပိုင်းရတော့ဟို every corner is two sides ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြည့်လို့လည်းကိုယ်ကကိုယ့်ဘက်ကကြည့်လို့လည်းဖုံမှုပေါ့ကျွန်တော်တို့ကတော့နိုင်ဒေတာကြီးအစိုးရဖြစ်တဲ့အားလို့လားဒီတော်သူအစိုးရရဲ့ညွှန်ကြားချက်ရလို့ဆိုရတာပဲဒီကြားထဲမှာလည်းအားလုံးဒီကိစ္စဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လည်းဒီလိုသားပြန်လည်တင်ပြန်ရေးလို့နောက်တစ်ခါဒီဖွဲ့စည်းပုံချရာဦးလူရရလည်းရှိတော့ဖြစ်နေဖြစ်နေတဲ့လို့ကိုလောက်ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘလို့တုံးဆွဲမယ်ဆိုတာဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလောလောဆယ် 2018 budget ကဒီလူကြီးသားဆိုတော့တုံးနေရပြီလေနော်အဲ့ဒီအချိန်မှာထည့်သုံးလို့တော့မရဘူးသို့တော့ဒီမြင့်ကုန်ကနေဒီဟွာဘောနိုမာဒီဇင်မှာရောက်လို့ရှိရင်ဘယ်လိုဘယ်ကိစ္စဆောင်ရတာဝေဒန်ဒီဇိုင်း ရံမူးနဲ့ဆောင်တဲ့လန်ကိစ္စဒရာကိစ္စအဲဟိုကြီးတဲ့ဂျမားရေးဌာနကိစ္စအဲဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးတည်ပါတယ်ဥပမာဖြင့်ဒီအာရီလို့ခေါ်တဲ့ဒီပါတီဘီလို့ခေါ်တဲ့မူလဘတ်ဂျက်ရထားတုန်းကသိန်းဆောင်တောင်းလိုက်တယ်မပြည့်စုံမသိန်းဆောင်နဲ့မလောက်ဘူးသိန်းဆောင်တရာလိုပါတယ်ဒါကြောင့်မလို့ပတ်သက်တရာထပ်ပြီးပါဆိုတာပြောလို့အဲ့ဒါလူကိစ္စတွေမှာနော်ဖြစ်စရံမူးတောင်းလာတဲ့အချိန်မှာဒီပတ်သက်တွေကိုသုံးဝင်ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီးမင်းစည်းကမ်းတဲ့ညီသားတွေကိုသုံးပါပ
ါလူဇော်ဝင်းလိုက်စီစဉ်တစ်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါကိုအောင်တင်ဆက်ထားပါတယ်ခင်ဗျာ
ခရစ်မတ်နာနီလာချိန်ဖြစ်တာကြောင့်ခရစ်မတ်ဘိုးဘိုးကြီးဆန်တာကလော့စ်ကိုနေရာတကာမှတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှာခမ်းမွေးရှိရှိထားပြီးအနီရောင်ဝတ်စုံကိုစင်မန်းယုံနဲ့ဆန်တာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်တာတယောက်အနေနဲ့တည်ရှိပြီးလိုင်းနာအမယ်စီမင်းစီကံတွေလည်းရှိနေတာပါ။မစ်ရှိဂန်ပြည်နယ်မစ်လန်မြို့ကတည်တန်းရှိကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်တာကလော့စ်တည်နှံကြောင်းအကြောင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ်250ကျော်ဟာခရစ်မတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမစ္စီကိုနဲ့ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြချီတက်ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်ဟော့ပွဲဖြစ်ရဆိုတဲ့ကန်ဝင်ခရစ်မတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါတယ
် At that time there is a great need for good Santa better Santa Santa's
အဲ့ဒီချိန်တုန်းကစန်တာရီအကြီးကျယ်လူနေပါတယ်စန်တာဟာကောင်းတဲ့တင်းနဲ့ရက်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူ
းအခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စန်တာရဲ့ဒလိဇိုက်ဝက်ပုံစားပုံနဲ့ရိန်းဒီးယားတမင်တွေအကြောင်းစတာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါတယ်စန်တာရီဟာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါ့အပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ်မစ်ရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစန်တာတူဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how you how good you are at whatever you choose to do
ဘာလို့ပဲလုပ်ဖို့ရည်ရွယ်အများအကောင်းဆုံးကိုလုပ်ဖို့ကြိုးစားနေမှာလဲကျောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုယ်နဲ့ရွယ်ချက်တူ250လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနေပါတယ
်ဆန္ဒကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးသတောင်းခွဲလောက်ရှိမယ်လို့ဆိုရတယ်မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စန္ဒာတင်နှံကြောင့်ကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှံလာတဲ့သူတူဟာ8ချိန်မြောက်လာတဲ့တာလို့ဆိုပါတယ်။ Fred Oster က
I have been Santa
ဒီခရစ်မတ်ဆိုရင်စန္ဒာလောက်လာတာ65နှစ်ရှိပါပြီ။အသက်12နှစ်ကလေးကစန္ဒာလောက်လာတာပါ။မိသားစုထဲမှာဆိုရင်ညီ2ယောက်လည်းရှိတော့သူတို့အတွက်ကိုကလည်းစင်တာလောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက်စင်တာဖြစ်လာတာပေါ့ဗျာ
ကျောင်းဖွင့်မဲ့နေမှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကလေးကိုမျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
် Anywhere I go I try to make my
ဘယ်နေရာပဲရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုလုပ်ပြောဆိုပါတယ်ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့အတွက်တစ်စ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်မတ်ရောက်ဖို့တလားလောက်အလိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ရင်းစစ်ပြီးဆုံးသွားတာနှစ်ပေါင်း150ကျော်ရှိခဲ့ပေမဲ့နောက်လာနောက်သားတွေလေ့လာနိုင်အောင်အဲရစ်ခေတ်ကသမိုင်းဝင်လှုပ်ရှားမှုတွေကိုအခုချိန်မှာပြန်လည်အသက်သွင်းပုံဖော်နေပါတယ်စီဝတ်ဆုံတွေတကယ်ရှေးအောင်လနဲ့တွေရှေးခေတ်ကအစားအစာတွေနောက်ဘလိုပုံစံမျိုးနဲ့နေခဲ့ကြလဲဆိုတာတွေကိုပြန်လည်သရုပ်ပြနေတာပါအမေရိကန်ပြည်ထောင်စုမှာအသားရောင်ခွဲခြားမှုတွေရှိနေတယ်ဆိုတဲ့အသံတွေကြဲကြဲလောင်လောင်ထွက်ပေါ်နေပြီးတော့တောင်ပိုင်းကွန်ဖက်ဒရိတ်တပ်တွေကိုဥဆောင်ခဲ့သူတွေရဲ့ရုပ်တုတွေစိုက်ထူထားတာကိုကန့်ကွက်မှုတွေရှိနေချိန်မှာအခုလိုရှေးခေတ်ဟောင်းကသမိုင်းဝင်ပုံရိပ်တွေကိုပြန်လည်အသက်သွင်းပြသနေတာလည်းဖြစ်ပါတယ်ပြည်ရင်းစစ်က ကာလာကမြောက်ပိုင်းယူနီယံတက်တရဲ့စစ်ဝစ်ဆောင်ကိုဝစ်ဆင်ထားသူကပက်ထရိုစ်ပက်ဒရိုရှန်ဖြစ်ပါတယ်။ခြေလင်းတက်ရင်အမှတ်124ကိုဥဆောင်ရသူတဦးအနေနဲ့တရုတ်ပြဝစ်ဆင်ထားပေမဲ့လည်းသူဟာတကယ်ကိုစိတ်ပါလက်ပါနဲ့ပါဝင်တရုတ်ပြနေသူပါ
My father's family came here from Armenia, Turkish Armenia prior to World War 1.
Julius ကဘာစစ်မတိုင်ခင် Turkey Armenia စစ်ပွဲကာလကကျွန်တော်အဖေဘက်ကအမျိုးတွေဒီကိုရောက်လာပါတယ်။ Turkey ကအချင်းတွေကြောင့်ဒီကိုပြောင်းလာတဲ့ရွှေပြောင်းခြေချနေထိုင်ကြသူတွေပါ။သူတို့တွေဟာ American လည်းဖြစ်ချင်ကြပါတယ်။ကျွန်တော်အနေနဲ့လည်း American သမိုင်းကိုပုံဖော်တဲ့နေရာမှာအခုလိုမျိုးအထူးအခွင့်အရေးတရားနဲ့ပါဝင်ခွင့်ရခဲ့ပါတယ်
။ပြည်ရင်းစစ်ကာလ1862ခုနှစ်ကအစားအစာတွေကိုလည်းပြသထားပါတယ်
။ Sala, we get about a half a kilo per day of this for food.
တနေ့ကိုဝက်ပေါင်ကျောက်ကီလိုဝက်လောက်ရပါတယ်။ကိုကချမ်းသာလို့ဆင့်အနေငယ်သုံးထိုင်ရင်တော့ပြောင်းစံမှုဂျုံမှုတွေနဲ့ရောဖို့တရားကလေးရနိုင်ပါတယ်။ပြီးတော့ရင်းနှင်းနဲ့ထည့်မှွေပြီးတော့ဝက်ပေါင်ကျောက်ကထွက်လာတဲ့စီနဲ့ကြော်အဲဒီနောက်မနဲ့ညစာနဲ့ညလစာတွေအတွက်နေတိုင်းလူလူဒါတွေစားရပါတယ
်။ဆက်မှုဖွံ့ဖြိုးတဲ့အမေရိကမြောက်ပိုင်းနဲ့ကျွန်းစနစ်ထွန်းကားခဲ့တဲ့တောင်ပိုင်းပြည်နယ်တွေကြားသဘောထားကွဲလဲမှုတွေဟာဒီကနေ့တိုင်ရှိနေတယ်လို့တမိုင်းပညာရှင် David Tops ကပြောပါတယ
်။ It said that the South was fighting for independence and the North was fighting for freedom.
တောင်ပိုင်းကလည်းလွတ်လပ်ရေးအတွက်တိုက်ပွဲဝင်တယ်ပြောပါတယ်မြောက်ပိုင်းကလည်းအဲ့လိုပြောပါတယ်ရွေရွေချင်းအတူတူမဟုတ်ကြဘူးလားဗျာတကယ်တော့မဟုတ်ပါဘူးမြောက်ပိုင်းကလူတွေတိုက်ပွဲဝင်နေတာကတခြားသူတွေရဲ့လွတ်လပ်ရေးအတွက်ဖြစ်တာကြောင့်ပို့ပြီးတော့စိတ်ဓာတ်အင်အားတက်ကြွဝဲရဖြစ်ပါတယ
်တောင်ပိုင်းကတီးခြားနေထိုင်လူတွေကတော့ပြည်နယ်အလိုက်တီးခြားရပ်တည်ပိုင်ခွင့်ကိုလိုချင်နေတာပါ Confederate စစ်တီတူအနေနဲ့ဝစ်ဆင်ထားတဲ့ Kevin Farah ကအခုလိုပြောပါတယ
် We fought for just our individual states our
လွတ်လပ်တဲ့ဒီကြားပြည်နယ်တွေအဖြစ်ရည်တည်ခြင်းလို့အခုလိုတိုက်ပွဲဝင်တာပါ။တောင်ပိုင်းတပ်ဖွဲ့ဝင်အများစုဟာကျွန်းစနစ်ကိုလက်မခံသလိုကျွန်းတွေလည်းမပိုင်ဆိုင်ကြပါဘူး။သူတို့ဟာကျွန်းတွေအတွက်တိုက်ပွဲဝင်နေတာလည်းမဟုတ်ပါဘူး
။အဲ့ဒီပြည်ရင်းစစ်မှာရှုံးနေခဲ့တဲ့တောင်ပိုင်းတပ်ဖွဲ့တွေကိုဥဆောင်ခဲ့သူတွေရဲ့အမတ်တရရုပ်တုတွေဖယ်ရှားပစ်ဖို့လှုံ့ဆော်တာဟာလမ်းလွဲလိုက်နေတာပဲလို့လည်းဆိုကြပါရယ်။တမိုင်းပညာရှင် David Tops က
You know, people who tear down monuments are justdestroying their land.
တမိုင်းကိုမေးပြစ်လိုက်မယ်ဆိုရင်တော့ခမည်းဟာဘယ်လိုလူလဲလို့မေးရပါလိမ့်မယ်။ဒီအမတ်တရရုပ်ထုတွေကိုဖျက်ဆီးပစ်တာဟာအလုံးအတွက်အတိတ်နဲ့အဆက်ပြတ်သွားစေပါတယ်။တောင်ပိုင်းတပ်တွေထဲမှာကျွန်တော်ဘိုးဘွားတွေအမှုထမ်းခဲ့ပူပြီးဒီလူတွေကိုကိုစားပြုတဲ့အထိတ်မှတ်တွေကိုဖြိုဖျက်ပစ်တာဟာအဲ့ဒီသူတွေဒီနိုင်ငံနဲ့တမိုင်းကိုမလေးမစားလုပစ်နေတာပါ။သူတို့ဟာဒီလိုအနေအထားကိုလုံးဝနားမလည်ကြပါဘူး။
မြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်အဖြစ်ပါဝင်တရုတ်ပြတဲ့ပက်ထရိုပက်ဒရိုရှန်က
Abraham Lincoln in his second inaugural address said with malice towards none and charity for
Abraham Lincoln ကအာဂဒမထားဘဲနဲ့အလုံးအတွက်မုံမြတ်တဲ့အလှူဒါနတွေလုပ်ဖို့သူ့ရဲ့ဒုတိယသမ္မတသက်တမ်းကျန်းသက်စာကျင်းစုပွဲမိကုံးမှာပြောခဲ့ပူပါတယ်။ဒါဟာဒဏ်ရာတွေကိုကုစားရင်းနဲ့တနိုင်ငံနဲ့အဖြစ်စူးစီးကြပါစုလို့ဆိုလာတာပါ။ဒီအမှားစကားကိုကျွန်တော်တို့ပြန်ပြီးတော့ခံယူလိုက်တာတင်ပါတယ်။
အတိတ်မှာဖြစ်ပျက်ခဲ့တဲ့သင်ခန်းစာတွေကိုယူပြီးအနာဂတ်မှာပိုကောင်းအောင်ဆောင်ရွက်ဖို့လဲသမိုင်းပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလွင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄မှာပြည်내ချင်းချင်းဆက်ဆံရေးနဲ့ပြည်내တစ်ခုစီနဲ့ဗဟုအစိုးရတို့ကြားကဆက်ဆံရေးတို့ကိုဖော်ပြထားပါတယ်။ပြည်내များရဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုဖော်ပြထားသလိုပြည်내အစိုးရတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရကတာဝန်ယူရမယ့်ကိစ္စတွေကိုလည်းဖော်ပြထားပါတယ်။ပြည်내သည်များပါဝင်ပူးပေါင်းလာမှုနဲ့ပြည်내တွေအခြားနယ်နိမိတ်အပြောင်းအလဲကိစ္စများနဲ့ပတ်သက်တဲ့လှုပ်ထုံးလုပ်နည်းတွေကိုလည်းပုံမှန်၄မှာပြဋ္ဌာန်းထားပါတယ်။ဥပမာပုံမှန်လေးရဲ့ The Full Faith and Credit Clause ဆိုတဲ့အခန်း၁မှာပြည်နယ်တစ်ခုစီဟာကြံပြည်နယ်တွေကိုအတိမတ်ပြုရမှာဖြစ်ပြီးအဲ့ဒီပြည်နယ်ကလူထုရဲ့လုပ်ငန်းတွေဆုံးဖြတ်ချက်တွေကိုလေးစားရမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဒီလိုပြည်နယ်ချင်းချင်းဆက်ဆံတဲ့ကိစ္စကိုပြည်ထောင်စု Congress လွှတ်တော်ကကြီးကြပ်ကွက်ကွဲရမယ်လို့လည်းအလေးနဲ့ဆိုထားပါတယ်။ Privileges and Immunities Clause လို့ခေါ်တဲ့အထူးအခွင့်အရေးများနဲ့ကင်းလွတ်ခွင့်များဆိုတဲ့စာပိုင်းမှာတော့ပြည်내အစိုးရတွေဟာတခြားပြည်내များရဲ့ပြည်내သားတွေအပေါ်ခွဲခြားဆက်ဆံမှုမရှိရလို့တားမြစ်ထားပါတယ်။ဥပမာအဖြစ်မစ်ချီဂန်ပြည်내သားတယောက်နဲ့အိုဟိုင်းယိုးပြည်내သားတယောက်တို့ဟာမစ်ချီဂန်ပြည်내မှာလာရောက်ပြီးပြစ်မှုတစ်ခုကိုအတူတကွကျူးလွန်ကြတယ်ဆိုရင်မစ်ချီဂန်ပြည်내အစိုးရအနေနဲ့အိုဟိုင်းယိုးပြည်내သားအပေါ်ပုံမပြင်းထန်တဲ့ပြစ်ဒဏ်မျိုးချမှတ်လို့မရနိုင်ပါဘူး။ပြည်နယ်တစ်ခုနဲ့တစ်ခုကြားတရားခံပြီးလွှဲပြောင်းပေးရေးကိစ္စကိုလည်းပုံမှန်လေးမှာပြဋ္ဌာန်းထားပြီး ပြည်နယ်တစ်ခုနဲ့တစ်ခုလွတ်လပ်စွာဖြတ်တန်းသွားလာခွင့်ကိုလည်းဥပဒေရဲ့အခြေခံအဖြစ်သတ်မှတ်ထားပါတယ်။ဒီကနေ့အခါမှာပြည်နယ်တစ်ခုနဲ့တစ်ခုဖြတ်တန်းသွားလာတဲ့ကိစ္စကိုဘာမှအရေးမကြီးသလိုအလေးမထားကြတော့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေမရေးဆွဲခင်ကာလတုန်းကတော့ပြည်နယ်တစ်ခုနဲ့တစ်ခုဖြတ်တန်းသွားလာရေးဟာတခါတရံအခက်ချုပ်တွေ့ရပြီးစီးရိတ်စကားလည်းအလွန်ကြီးမားခဲ့ပါတယ်။ဒီပုံမှန်လေးအရအမေရိကန်ပြည်ထောင်စုရဲ့ဗဟုအစိုးရဟာပြည်နယ်တစ်ခုစီမှာဒီမိုကရေစီအစိုးရဖွဲ့စည်းရေးကိုအာမခံထားပြီးပြည်နယ်များအပေါ်ပြပကျူးကျော်မှုတွေကိုလည်းကာကွယ်ပေးထားပါတယ်။ပြည်နယ်လွှတ်တော်တရက်ကဖြစ်စေဒိုရီမဟုတ်ပြည်နယ်အစိုးရကဖြစ်စေလွှတ်တော်မခေါ်ယူနိုင်တဲ့အခြေအနေမှာအကူအညီတောင်းခံလာရင်ဗဟုအစိုးရဟာပြည်နယ်တွင်ပုံကန့်မှုသို့ဒီမဟုတ်နိုင်ငံရေးအကြမ်းဖက်မှုတွေကိုဟန်တာပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ထို့နည်းတူစွာပဲပုံမှန်လေးဟာဗဟုအစိုးရပိုင်းပစ္စည်းဥစ္စာမြေယာအဆောက်အဦတွေကိုဖြန့်ဖြူးနိုင်တဲ့စည်းကမ်းများရေးဆွဲဖို့နဲ့ပြည်내များနဲ့မသက်ဆိုင်သောနယ်မြေတွေကိုအုပ်ချုပ်ပိုင်ခွင့်တို့ကိုကွန်ဂရက်စ်လွှတ်တော်သို့အာဏာပေးရထားပါတယ်။ကျူးကျော်မှုဟန်တာရေးသည်လူ့ဖွဲ့စည်းတစ်ခုချင်းစီနဲ့သူတို့စုစည်းထားတဲ့အတိုင်းဝန်းကြီးတစ်ခုလုံးကလှုပ်ဆောင်ရမယ့်ကိစ္စဖြစ်ပါတယ်။ပြည်내တစ်ခုချင်းစီရဲ့လုံခြုံရေးဆိုတာပြပကျူးကျော်ရန်စားမှုကိုသာမကအင်အားကြီးတဲ့အိမ်နီးချင်းတွေရဲ့ရည်မှန်းချက်ကြီးမားလွန်းတဲ့လုပ်ရက်တွေကိုလည်းရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ပြည်ထောင်စုရဲ့ရှေ့ခေတ်နဲ့ခေတ်သစ်သမိုင်းတခြားလုံးမှာဒီအချက်ဟာအားနည်းတဲ့ပြည်내တွေအတွက်မရှိမဖြစ်လိုအပ်တယ်ဆိုတာကိုမြင်တွေ့ခဲ့ရပြီးဖြစ်တယ်လို့ James Madison က Federalist No. 43မှာရေးသားခဲ့ပါတယ်။တနည်းပြောရရင်ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်내အားလုံးကိုတန်းတူအကာအကွယ်ပေးသလိုပြည်내တစ်ခုစီရဲ့နိုင်ငံသားတွေအတွက်လည်းဒီမိုကရေစီပုံစံအစိုးရတရရရှိရေးအတွက်အာမခံပေးထားခြင်းဖြစ်ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။တော်ရရှိနေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE အဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါရခင်ဗျာ VOE မြန်မာပိုင်းအင်ကာနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုပူဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့သမ္မတရောဘတ်မူဂါဘေဟာတနင်္လာနေ့မွတ်တဲ့ချိန်မှာယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုချက်နဲ့အဲ့ဒီလိုမနှုတ်ထွက်ရင်တရားဆွဲခံရမယ်ဆိုတဲ့တောင်းဆိုချက်တွေကိုမျက်ကွယ်ပြုလိုက်ပါတယ်သူအနေနဲ့ယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးဆိုတာကိုလည်းတင်းငွေနေကအတိုင်းပြည်ကိုရုပ်မြင့်တန်ကြားကတစဉ်ပြောကြားတဲ့မင်းကွန်းထဲမှာမူဂါဘေကရှင်းလင်းစွာထည့်သွင်းပြောကြားခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုကိုထောက်ခံအားပေးတဲ့နိုင်ငံအဖြစ်မြောက်ကိုရီးယားကိုအမေရိကန်ပြည်ထောင်စုကပြန်လည်တတ်မှတ်ဖို့ပြင်ဆင်နေပြီးဒီအရေးယူဆောင်ရွက်မှုအရအာဏာရှင်မြောက်ကိုရီးယားအစိုးရပေါ်နောက်ထပ်စီးပွားရေးနဲ့တန်တပန်ရေးဖိအားပေးမှုတွေထပ်မံချမှတ်နိုင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်နှစ်တွေကလည်းကလေးကဒီလိုလှုပ်ဆောင်သင့်ခဲ့တဲ့အကြောင်းပြုံရအစိုးရဟာလူသက်အစိုးရဖြစ်တဲ့အကြောင်းတင်းနယ်လာနေကအင်ဂျီရောမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကိုအကြမ်းဖက်ထောက်ခံအားပေးတဲ့နိုင်ငံတွေစီးနှဲမှာထည့်သွင်းတဲ့အရေးယူဆောင်ရွက်မှုကိုအမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့အင်္ဂါနေ့မှာတရားဝင်ထုတ်ပြန်မှာဖြစ်ပါတယ်။မြန်မာနိုင်ငံကအရှင်အဖြစ်နေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့ဆက်သုံးချိန်မြောက်နေ့ရက်ကြာစီဝေးပွဲရဲ့ဒုတိယနဲ့နောက်ဆုံးနေ့ကိုဒီကနေ့နေပြည်တော်မှာပြုလုပ်မှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ပထမနေ့စီးပွားပွဲမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတဘာပတိအဖြစ်ဆောင်ရွက်ခဲ့ပြီးတော့အဖွဲ့မင်ကွန်ပြောကြားခဲ့ပါတယ်။အခုကျင်းပနေတဲ့အာဆမ်နိုင်ငံသားရေးဝန်ကြီးများအဆင့်ဆွေးနွေးပွဲကဟာရှစ်နှစ်ဘယ်ဂျီယံနိုင်ငံမှာကျင်းပမဲ့အာဆမ်ထိပ်သီးစီးပွဲအကြိုနိုင်ငံသားရေးဝန်ကြီးတွေရဲ့စီးပွဲပဲလည်းဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာစစ်တပ်အကြားပထမဦးဆုံးပူးတွဲစီလက်ကျင်းမှုကိုအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမဂလာယပြည်နယ်အွမ်ရိုင်းမှာနိုဝင်ဘာလ20ရက်တနင်္လာနေ့ကစတင်ကျင်းပပါတယ်။
နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လင်ဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOA American တိုင်းရဲ့အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.